မြန်မာနိုင်ငံရဲ့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်နိုင်ကပြည်သူလူထုကလူလာရဆိုရင်သူသမရဖြစ်ရွေးချယ်မယ်လို့ဆိုပါတယ်ဒုတိယတစ်ချက်ကတော့တက်မတော်ဟာနိုင်ငံရေးတွေကနောက်မဆုတ်ဘူးတိုင်းရင်းသားတွေနဲ့လုံးဝညီညာရေးရမှတ်တာနောက်ဆုတ်မယ်လို့ဆိုရဲဒီနှစ်ချက်နဲ့ပတ်သက်ပြီးတော့ဆွေးနွေးလိုပါတယ်ကျွန်တော်ပထမအချက်ကိုအရင်ပြောကြအောင်ပါပြည်သူလူထုကလူလာရင်သမရလုဖြစ်နေဆိုရဲလူသူရင်မကပါဘူးအခုလက်ရှိသမရဥသိမ်းစင်ကလည်းပဲအလားတူကြိုးပါတယ်ဆိုတော့အမှန်တကယ်လူထုကိုယ်စားလှယ်ရဲ့သဘောထားနဲ့ရွေးတယ်ဆိုရင်တော့လေလက်ခံနိုင်ပွဲရှိသေးတယ်ပေါ့ဗျာအခုကလူထုကိုယ်စားလှယ်လည်းပဲအနာမရှိဘူးအဲဒီမှာလူထုရဲ့ကိုယ်စားလှယ်မဟုတ်တော့စစ်တပ်ကိုသာကိုစားပြုသောအမတ်တကလည်းပါနေတော့သူတို့ရဲ့လူထုလို့ဆိုတာဟာစစ်တပ်ကိုများယဉ်ညွမီပြောလေလားခင်ဗျာဒေါက်တာရင်မသိဘူ
းမတော်ရှိဖွဲ့ပြီးတဲ့အချိန်ဥပဒေကိုပြည်သူလူထုကတကယ်ထောက်ခံခဲ့တာမဟုတ်ဘူးဆိုတဲ့အချက်ကိုသူတို့လက်ခံလို့လိုအပ်ပါတယ်ကျွန်တော်ချင်အောင်ဒီပေါ်မှာပြည်သူလူထုကထောက်ခံမှုတကယ်မရှိခဲ့ရဲ့လက်ရှိသမရယူကောက်တဲ့စနစ်အပေါ်မှာလည်းပြည်သူလူထုရဲ့စိတ်ဝင်စားမှုနဲ့ထောက်ခံမှုဟာမရှိဘူးလို့သုံးသပ်လို့ရပါတယ်အခုတော့ကြောင့်မလို့ဒီစနစ်အပေါ်မှာအခြေခံပြီးယူကောက်တဲ့ခံရတဲ့သမရဟာပြည်သူလူထုအများစုကိုကိုးစားပြုတယ်လို့ပြောဖို့ခက်ပါတယ
်ပြည်သူလူထုကကြိုက်တဲ့လူလည်းပဲသမရဖြစ်ပိုင်ခွင့်မရှိဘူးသူတို့ဥပဒေအရဖွဲ့စည်းပုံအရတခါစစ်တပ်ကအင်အားသာကောင်းနေတယ်သူတို့လက်ထက်မှာပဲတချို့အဆုံးထုံးကဗီဒီယိုအာဏာသုံးဖြတ်ပိုင်ခွင့်တွေရှိနေတော့သူတို့ပြည်သူဆိုတာဘာလို့ညွှန်ပြီးပြောနေရလဲခင်ဗျာကွန်ပဏီ
ဟုတ်ကဲ့အဲ့ဒါတော့ဟိုပြောဖို့ခက်ပါတယ်ခင်ဗျာအခုလက်ရှိဖွဲ့စည်းပုံကိုလက်ခံမယ်နောက်တစ်ခါဒီဖွဲ့စည်းပုံရပဲအခုလက်ရှိရွေးကောက်ပွဲမှာဒီဂိမ်းထဲမှာပေါ့နော်အခုလိုကစားပွဲထဲမှာဝင်ပြိုင်မယ်ဆိုရင်တော့ဟိုပြည်သူလူထုအများစုထောက်ခံမိမယ်လေသမရရဖို့ခက်ပါတယ်ဘာဖြစ်လို့လဲဆိုတော့စစ်တပ်ကကိုယ်စားလှယ်၂၅ရက်ခိုင်နှုန်းရဲ့မဲကပြောမယ်ဆိုလို့ရှိရင်တော့ solid ပေါ့နော်တကယ်ကိုဟိုသူတို့ကဒလုံးတစ်ခဲဖြစ်ပါတယ်ကြောင့်တဲ့တိုင်းရင်းသားတွေနဲ့ကြောင့်တဲ့ဒီမိုကရေစီအင်အားစုတွေရဲ့မဲကအမျိုးမျိုးပြတ်နိုင်တဲ့အနေအထားမျိုးတော့ရှိပါတယ်ဆိုတော့အဲ့ဒီအနေအထားမှာတော့သမရကနောက်ဆုံးဘူးဖြစ်လာမယ်ဆိုတာကဟိုတိုက်ရိုက်လဲပြောဖို့တော့ခက်တဲ့အနေအထားရှိပါတယ
်နောက်ဘူဂျိုမူကြီးမင်းအောင်ဟန်ပြောတဲ့အထက်မှာတိုင်းရင်းသားခိစားနဲ့ပတ်သက်ပါတယ်စစ်တပ်ဟာနိုင်ငံရေးကနောက်မဆုတ်ဘူးသူအဓိကပြောလိုတာကတော့တိုင်းရင်းသားအင်အားစုတွေစီကလက်နက်တွေကိုသူတို့အကုန်လုံးသိမ်းနိုင်မှတိုင်းရင်းသားတွေနဲ့ညီညာရေးအကျွမ်းမဲ့ညီညာရေးရမှသားလျင်နောက်ဆုံးနိုင်မယ်အဲ့ဒါ၅နှစ်တန်တီ၁၀နှစ်တန်တီကြာမယ်သူမပြောနိုင်ဘူးလို့ဆိုပါတယ်ဒီနေရာမှာကျွန်တော်မေးချင်တဲ့မေးခွန်းကစစ်တပ်ကြီးပြည်တွင်းညီညာရေးအတွက်အသာစီလာပြည်တွင်းညီညာရေးကိုပံ့ပိုးနေတာလားတကယ်တော့62ခုနှစ်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်မှာတိုင်းရင်းသားအင်အားစုတွေပုံကံမှုတွေပိုပြီးများလာတယ်ဆိုပြီးတော့ကျွန်တော်တို့အထောက်အထားတွေ့ရပါတယ်။နောက်ပြီးတော့အဲ့မှာအာဏာသိမ်းတဲ့အခါမှာဗိုလ်ချုပ်နေဝင်ကပြည်ထောင်စုပြိုကွဲတော့မှမို့လို့ဆိုပြီးတော့သူကစင်ကြီးပြေးခဲ့တယ်။သို့တော်လည်းပဲပြည်ထောင်စုပြိုကွဲနေတဲ့အထောက်အထားအဲ့ဒီမှာတကယ်လည်းမရှိပါဘူး။အဲ့ဒါကိုသူတို့လုံကြံပြီးတော့သမိုင်းအချက်အလက်တွေဖန်တီးပြီးတော့ရေးခဲ့တာအခုခါမှာလူတွေလေ့လာကြည့်နေတာကိုသိလာရပြီဖြစ်ပါတယ်။ဆိုတော့စစ်တပ်ဟာနိုင်ငံရေးကနောက်မဆုတ်သေးဘူးဒီပြည်တွင်းညီညာရေးပြဿနာရှိနေလို့ဆိုရကိစ္စနဲ့ပတ်သက်ပြီးတော့ဒေါက်တာရမျိုးသိန်းသဘောထားပဲလို့ရှိပါလေခင်ဗျာဘယ်လိုမြင်ပါလဲ
လက်ရှိပြည်တွင်းညီညာရေးပြဿနာကိုဖြေရှင်းဖို့မှာစစ်တပ်ဟာအဓိကအရေးကြီးတဲ့အခန်းကဏ္ဍမှာရှိတယ်ဆိုတာကိုကျွန်တော်ကလက်ခံတယ်ဒါပေမဲ့စစ်တပ်ဟာနိုင်ငံရေးခေါင်းဆောင်တွေတိုင်းရင်းသားခေါင်းဆောင်တွေတိုင်းရင်းသားလက်နက်ကိုင်အစီခေါင်းဆောင်တွေနဲ့ပူးပေါင်းဆောင်ရွက်ပြီးတော့ဟိုနိုင်ငံရေးဖြေရှင်းမှုတစ်ခုကိုပေါ်ဆောင်တဲ့နေရာမှာအဲလက်တွေ့ကြကြခိတိရောက်ရောက်ပါဝင်နိုင်လို့ ਆ လေအရေးကြီးတယ်လို့ကျွန်တော်ကမြင်ပါတယ်။ဒါနဲ့တမတော်ကောက်တဲ့ဦးစီးချုပ်ကဒီလုံးဝငြိမ်းချမ်းရတဲ့အခါကျမှတမတော်အနေနဲ့နိုင်ငံရေးတွေကအဲခွက်ခွာမယ်လို့ပြောတဲ့အချက်ကနိုင်ငံရေးအခင်းအကျင်းရဆိုလို့ရှိရင်လက်တွေ့ကြဦးလို့ကျွန်တော်မြင်ပါတယ်။ဒါဟာဟိုနိုင်ငံရေးကိစ္စုံဆွေးနွေးမှုနဲ့အမျိုးသားပြန်လည်စစ်မျက်ရည်နိုင်ငံကိုအာဒါတစ်စီတဲ့သဘောမျိုးတက်ရောက်တယ်လို့လည်းကျွန်တော်ကမြင်ပါတယ်။နောက်ပြီးတော့တိုင်းပြည်ပြိုကွဲမှာဆိုလို့ဟလာစစ်တပ်ကနိုင်ငံကြီးတွေကိုပါလာပါတယ်ဆိုတဲ့1962ခုနှစ်ထဲကအကြောင်းပြချက်ကိုအခု2015ခုနှစ်မှာထပ်ပြီးတော့ဟိုတပ်တွေထပ်ပြုတ်လိုက်တဲ့သဘောမျိုးတက်ရောက်နေတဲ့အခါကျတော့မြန်မာနိုင်ငံရဲ့ဒီမိုကရေစီအပြောင်းလဲနဲ့အမျိုးသားပြန်လည်ပြည့်မြည်ရေးအတွက်အင်မတန်မှသိတာမြင်တာတဲ့အားနည်းချက်တစ်ခုနောက်ကျောင်းပြန်မှုတစ်ခုလို့ကျွန်တော်အဲ့လိုမြင်ပါတယ်
။ဒါတော့ဒီမှာအခုတိုင်းရင်းသားတွန်လှိုင်းအင်အားစုတွေလက်နက်ကင်အင်အားစုတွေရဲ့သဘောထားကိုမေးလိုက်ရင်ကျွန်တော်သူတို့ကိုဒီနေ့ကတကယ်မခေါ်တာသူတို့ဘက်ကအံပဲဖြစ်နေမှာဆိုလို့က ကျွန်တော်မြင်တာအရင်ပြောခဲ့တဲ့ဒီစစ်တပ်ခေါင်းဆောင်တွေနဲ့မကြာခဏတွေ့ဝရတဲ့အဓိကခလုတ်ကသင်းအဟံတာဖြစ်နေတာတမတော်ကြောင့်ပဲဆိုပြီးတော့တော်တော်များများပြောကြတယ်ခင်ဗျာဆိုတော့အခုလိုဘုကြုံမှုကြီးမင်းအောင်ဟန်ကဒီကိစ္စညီငယ်ရေးလုံးဝပြည်လဲမှစစ်တပ်ကနိုင်ငံရေးနောက်ဆုံးမယ်ဆိုရဲစကားဟာခုနကဒေါက်တာရဲ့မျိုးသိမ်းပြောသလိုပေါ့တွေ့ဆုံဆွေးနွေးရေးညီငယ်ရေးအရှိရေးကို
စ်တပ်ကထွက်လို့ရမယ်နောက်တစ်ခုကကျတော့ကျွန်တော်တို့တိုင်းပြည်မှာစစ်တပ်ရဲ့အခန်းကဏ္ဍအရေးကြီးသေးတယ်ဆိုတော့ဒီအချက်တွေပါပဲစိတ်တော့လည်းထူးခြားချက်မရှိပါဘူးဆိုတော့ဒါပေမဲ့ခုနပြောတဲ့ဒီနေ့တိုင်းသားခေါင်းဆောင်တွေနဲ့ဒီငင်းရည်လုံးပဲကိစ္စပေါ့နော်ဆိုတော့ဒီနေ့အချိန်မှာတော့ကျွန်တော်ထင်တယ်နှစ်ဖက်စလုံးကသူလည်းသူ့ရဲ့အခြေအနေသူသိတယ်ကိုလည်းကိုရဲ့အခြေအနေကိုသိတယ်ဆိုတဲ့အနေအထားမှာဒီနေ့ကတော့ငင်းရည်လုံးဖို့အကောင်းဆုံးအချိန်လို့ထင်ပါတယ်ဆိုစစ်တပ်အနေနဲ့ကလည်းလက်တွေ့ကြရစဉ်းစားပြီးတော့ဒီနေ့ငင်းရည်ကိုအရယူသင့်တဲ့အချိန်လို့ကျွန်တော်ထင်ပါတယ်
ဆိုတော့အခုဗိုလ်ချုပ်ကြီးမြန်လိုင်းပြောတဲ့စကားအရဆိုရင်အဲဒီငင်းငယ်ရေးဆွေးနွေးပွဲကပုံမှန်အတိုင်းဆက်တိုးမယ်ထင်လား။သူကတော့ငါတို့ဘက်ကအလျှော့မပေးဘူးဒီလူတွေလက်နဲ့ကင်ထားတာအလုံးစွန့်မလို့ဆိုရဲ။အဲ့လိုပြောနေရင်တိုင်းသားတွေလိုအပ်ချက်ကတော့ရနိုင်မယ်ထင်ပါလား။သူတို့ဆန္ဒပြောနိုင်မယ်ထင်မလား
။ဟုတ်ကဲ့ဟိုတခုကတော့အခုလက်ရှိငင်းငယ်ရေးဆွေးနွေးပွဲဒီမှာဒီတက်မတော်ရဲ့အခန်းကဏ္ဍရေးကြီးတာမှန်ပါတယ်။ဆိုတော့ဒါပေမဲ့လက်ရှိဦးသိန်းစိန်ဦးဆောင်တဲ့အစိုးရနောက်တစ်ခါကျတော့ဒီလွတ်တော်ရဲ့အခန်းကဏ္ဍလည်းရှိကြပါတယ်ဆိုတော့ဒီအနေထားမှာတော့အလုံးသုံးပွင့်ဆိုင်ပေါ့နော်ဒီလိုအချိန်နေမှာဆွေးနွေးမှုတွေရဲ့ရလကပိုအရေးကြီးတယ်လို့ကျွန်တော်ထင်ပါတယ
်နောက်တစ်ခုကဗိုလ်ချုပ်မှုကြီးမင်းအောင်ဟန်ကသူကလည်းသမလားလှုပ်ရှင်တယ်ပြည်သူကလက်ခံမယ်ဆိုရင်လှုပ်မယ်လို့ဆိုတော့စစ်တပ်ကနေပြီးတော့စစ်ဗိုလ်ချုပ်ကတိုက်ရိုက်သမလားဖြစ်လာခဲ့ပြီဆိုရင်မြန်မာနိုင်ငံရဲ့နိုင်ငံရေးမှာစစ်တပ်ရဲ့ခြေကုပ်ကပိုပြီးတော့ခိုင်မြဲသွားနိုင်တယ်လို့ရောစင်းစားစရာမဖြစ်နေဘူးလားခင်ဗျာဒေါက်တာရေမျိုးသိန်
းကျွန်တော်အမြင်ကတော့2015ရွေးကောက်ပွဲအလွန်မှာတမတော်ကာကွယ်ရေးအစည်းအဝေးဘူလူမီမင်းအွန်လိုင်းတမတော်ဖြစ်လာနိုင်လို့အလားအလာနေတယ်လို့မြင်ပါတယ်တကယ်လို့တမတော်ကာကွယ်ရေးအစည်းအဝေးကနေပြီးတော့နိုင်ငံတော်တမတော်နေရာကိုရယူလာမယ်ဆိုလို့ရှိရင်နိုင်ငံတကာအတိုင်းဝိုင်းမှာရောပြည်တွင်းမှာရောမြန်မာပြည်ရဲ့ဒီမိုကရေစီအကြောင်းလဲပေါ်မှာရှိရင်းဆွဲတဲ့ဒေတာတွေကယုံကြည်မှုနားလည်မှုလေးတွေဟာအကြီးအကျယ်ရောပါကြဆင်းသွားနိုင်တယ်လို့ကျွန်တော်ကမြင်ပါတယ
်။ဥပမာသူချင်းရဲ့သဘောထားနဲ့ဖြစ်ကြည့်ပါလေဒီကိစ္စမှာကာကွယ်ရေးဦးစီးချုပ်ကသမ္မတဆက်ပြီးတော့လှုပ်မယ်ဆိုရင်နိုင်ငံတကာအသံကလည်းပဲနည်းနည်းတော့ပြန်စဉ်းစားလာမှာပေါ့ဒီလူတွေမဟုတ်တော့ဘူးဆိုပြီးတော့ဒါပေမဲ့နိုင်ငံတကာအသံထဲမြန်မာနိုင်ငံရဲ့လက်ရှိအခြေအနေကဒီမိုကရေစီလမ်းကြောင်းကပိုပြီးတော့နှုတ်ဆုတ်သွားတယ်စစ်တပ်ရဲ့ထင်ကြမှုကပိုပြီးတော့ခိုင်မြဲလာတယ်ဆိုတဲ့သဘောမျိုးဖြစ်မသွားနိုင်ဘူးလားခင်ဗျာ။
ဒီဘူးကပြောရင်တော့ကျွန်တော်တို့ဒီမိုကရေစီကပိုခိုင်လာလေလေစစ်တပ်ရဲ့အခန်းကဏ္ဍကနောက်ဆုတ်ရလေလေကျွန်တော်တို့ပိုပြီးတော့ချော့ရမယ်အနေထားဖြစ်ပါတယ်။အဲ့တော့စစ်တပ်အခန်းကဏ္ဍတိုးယူမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ဒီမိုကရေစီကပိုခိုင်မာလာတယ်လို့ပြောဖို့ခက်ပါတယ်။ဆိုတော့အဲ့လိုအနေထားမှာတော့ဒီမိုကရေစီကြီးကိုရှေ့ဆက်မယ်ဆိုရင်တော့စစ်တပ်ကဘယ်လိုအချိန်မှကျွန်တော်တို့ရဲ့နိုင်ငံရေးကဏ္ဍတွေကဆုတ်ခွာမလဲဆိုတာစဉ်းစားမယ်အနေထားမျိုးဖြစ်တယ်လို့ထင်ပါတယ်။
ခုနတော့ကြံမြူးတင်ကပြောတယ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်သမ္မတဖြစ်လာမဲ့အခြေအနေအလားအလာနဲ့ဆိုတာဘယ်ပေါ်မှာမူတည်ပြီးသုံးသပ်တာလဲခင်ဗျာလူလူဆန္ဒကတကယ်လို့သူ့ကိုသိမကြိုက်လှဘူးဆိုတဲ့အတွက်ဆိုရင်တော့လူလူဆန္ဒဘာမှမအရေးမပါတာလူလူကိုယ်စားလည်းသဘောထားလည်းဘာမှအရေးမပါဘူးသူ့ကိုစစ်တပ်ကိုယ်စားကထောက်ခံပြီးတော့လုပ်ရရင်လည်းဖြစ်နိုင်တဲ့ကိစ္စဆိုတော့တော်တော်များများသိဘယ်လိုကြောင့်တွက်နိုင်ပါလဲခင်ဗျာအဲ့ဒီတပ်ပုံတစ်နည်းလေးပြောပြပါဦးခင်ဗျာ
လက်ရှိမြန်မာနိုင်ငံရဲ့အတင်ကူးကြောင်းရေးကာလပေါ့လေအထူးသဖြင့်2015ရွေးကောက်ပွဲကာလဟာအာဏာရပါတီအတွက်ကိုတက်မလို့အတွက်ကိုစိန်ခေါ်မှုတွေများတဲ့ကာလတစ်ခုလို့ကျွန်တော်ကမြင်ပါတယ်။ဘာဖြစ်လို့လဲဆိုတော့2010ရွေးကောက်ပွဲတုန်းကတေချာပေါက်အနိုင်ရမယ်လို့တော့ပြင်ဆင်ပြီးတော့မှဝင်ခဲ့တဲ့ရွေးကောက်ပွဲဖြစ်ပြီးတော့ဇာမင်း2015ရွေးကောက်ပွဲကတော့လူမှုကောင်းဆောင်ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့အကြိမ်နဲ့ရှင်ပြန်ရမယ်ရွေးကောက်ပွဲဖြစ်နေတာကိုတွေ့ရပါတယ်။အဲ့ဒီလိုနိုင်ငံရေးရဖြည့်လွယ်ရှလွယ်တဲ့အခင်းချင်းတစ်ခုကိုဖြတ်တန်းတဲ့ကာလမှာကျွန်တော်အမြင်အားဖြင့်တမတော်ကာကွယ်ရေးဦးစီးချုပ်နေရာမှာအခြားတယောက်ကိုတာဝန်ပေးခန့်ထားတာမျိုးဖြစ်ဖို့အလားအလာနေပြီးတော့အဲ့ဒီ2015ရွေးကောက်ပွဲအလွန်ကာလကြော့ဖြတ်ပြီးတစ်နှစ်နှစ်နှစ်လောက်ကာလရောက်တဲ့အခါကျမှသာဒီလိုစဉ်းစားမှုမျိုးဖြစ်နိုင်တယ်လို့ကျွန်တော်ကမြင်ပါတယ်
strong သူညေသဘောထားလည်းသိကျင်ပါတယ်ဗိုလ်ချုပ်မူကြီးမင်းအောင်နိုင်ကသူကသမ္မတဖြစ်ချင်တယ်ဆိုတော့ဖြစ်နိုင်တဲ့အနေအထားနိုင်ငံခြားသတင်းဌာနတွေကသူ Burma strong man လို့သုံးသပ်နေကြပါတယ်ဆိုတော့ဖွဲ့စည်းပုံအခြေအနေအရဖြစ်ခြင်းလည်းဖြစ်နိုင်တဲ့အခြေအနေလည်းရှိနေလို့ထင်ပါတယ
်ဗိုလ်ချုပ်မူကြီးမင်းအောင်နိုင်မစားသေးခင်ကလုပ်ခဲ့တဲ့အင်တာဗျူးမှာလည်းသူ့အနေနဲ့2016အလွန်ထိကဒီကာကွယ်ရေးဦးစီးချုပ်အနေနဲ့ဆက်ရှိမယ်လို့ပြောပါတယ်ဆိုတော့ဒီလောလောဆယ်ရွေးကောက်ပွဲနဲ့ဒီကြားထဲမှာတော့သူ့အနေနဲ့ဟိုမပါဘူးဆိုတာတော့ဟိုသိကြတာပေါ့နော်ဆိုတော့တစ်ဖက်မှာလည်းဒီအလွန်ကာလပေါ့ဒီလွန်ကာလမှာတော့သူ့ကိုစစ်တပ်ကအနားယူပြီးတဲ့နောက်မှာတမတော်ကနေပြီးတော့ကိုယ်စလဲအနေနဲ့သူ့ကိုအဆိုပြုကောင်းလဲပြုနိုင်ပါတယ်ဆိုတော့ဒါပေမဲ့ဒီပြီးခဲ့တဲ့ဟိုရွေးကောက်ပွဲအနေထားတွေပါလေအကုန်ပြန်ကြည့်တဲ့အနေထားမှာတော့ဒီလိုမျိုးဒီစစ်တပ်ကတက်လာတဲ့ဒီသမရတစ်ယောက်ကအပေါ်မှာတရားသူတောင်းဝန်ယူလာတယ်ဆိုရင်တော့နိုင်ငံတကာထောက်ခံမှုတို့နောက်တစ်ခါကျွန်တော်တို့ legitimacy crisis လို့ခေါ်တဲ့ဟိုကျွန်တော်တို့တရားဝင်မှုရာပြဿနာရှိမှုလည်းရှိလာမယ်လို့တော့ကျွန်တော်မြင်ပါတယ်ခင်ဗျာ
ကျွန်တော်နောက်ဆုံးတစ်ခုမေ့ချင်တာကမြန်မာနိုင်ငံ2008ဖွဲ့စည်းပုံဥပဒေအရရွေးကောက်ခံရတဲ့ကိုယ်စားလှယ်မဟုတ်ရင်လည်းသမ္မတဖြစ်နိုင်တယ်မဟုတ်လားခင်ဗျာတော်ရည်မင်းတို့
ဟုတ်ပါတယ်ဗျာဟုတ်ပါတယ
်ဆိုတော့အဲ့ဒီချက်တက်ကပို့ပြီးတော့သူ့အတွက်ဖြစ်ချင်ဖြစ်ခွင့်ပို့ပြီးလွယ်မနေဘူးလား
အဲ့ဒီပုံမှားကတော့ကျွန်တော်အမြင်အားဖြင့်တမောကာဝေးဦးစီးချုပ်တယောက်တည်းကိုပြစ်ဒဏ်အခွင့်အရေးပေးထားတာမျိုးမဟုတ်ဘူးအဲဒို့တော့လည်းပဲပြည်သူလူထုရဲ့မဲဆန္ဒရှင်တွေရဲ့တိုက်ရိုက်ထောက်ခံမှုနဲ့ရွေးချယ်တဲ့ပုံစံလို့တော့မြင်းဆုံနေတာတွေ့ရပါတယ်ဗျာ
ဟုတ်ကဲ့ဦးအောင်သူရင်အဲ့ဒီအချက်ကတော့မဆန်းဘူးလားခင်ဗျာလူထုကိုယ်စားလှယ်တောင်မဟုတ်တဲ့လူတယောက်ကသမ္မတဖြစ်ချင်းဖြစ်တဲ့ငွေရှိတာနဲ့ပတ်သက်ပြီးတော့ဦးအောင်သူရင်မှတ်ချက်လေးကြားချင်ပါတယ
်ပြင်ကူပြောင်းရေးကာလကိုကြားနေတဲ့အနေထားပါနိုင်ငံတကာကလည်းကျွန်တော်တို့မျိုးလုံးတောက်ထောက်စောက်ကြည့်နေတဲ့အနေထားပါဆိုအဲ့ဒီအနေထားမှာတော့ပြည်သူလူထုကလည်းမရွေးကောက်မတင်လျှောက်ထားဘူးတော့အဲ့ချိန်မှာဂျားရဲကတယောက်ကသမ္မတဖြစ်လာမယ်ဆိုရင်တော့ခုနပြောတဲ့ဥပဒေအရတရားဝင်မှုပေါ့နော်ဒီပြဿနာတွေရှိလာတာဆိုထင်ပါတယ်